မြန်မာရေးဖြည့်ရှင်ဖို့ရှေ့တောင်အာရှနိုင်ငံများအတွင်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအခုနောက်ဆုံးပြောင်းလဲဖြစ်ထွန်းမှုတွေပေါ်မှာမူတည်ပြီးတုံ့ပြန်ဆောင်ရွက်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကတိုက်တွန်းလိုက်ပါတယ်။လက်ရှိအခြေအနေအရအာဆီယံရဲ့ဘုံသဘောတူညီချက်ကိုကျော်လွန်ဆောင်ရွက်ဖို့အချိန်တန်ပြီလို့လည်းကုလသမဂ္ဂရာရှိဟောင်းအနေနဲ့ဖော်ပြထားတဲ့ SACM ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားတာပါ။2021ခုနှစ်အာနာသိမ့်ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မြန်မာနိုင်ငံကအကြက်တဲတွေကိုဖြေရှင်းဖို့ချမှတ်ခဲ့တဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုစစ်ကောင်စီကလက်ခံခဲ့ပေမဲ့လက်တွေ့အကောင့်ထဲပေါ်ဖို့ပြက်ကွက်နေတယ်လို့လည်းပြောပါရယ်။ဒီအတွက်လည်းအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံသားအဖွဲ့အစည်းတွေရပ်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံပြီးတော့ချင်းကပ်မှုတွေကိုပုံစံပြောင်းဖို့လည်းတိုက်တွန်းထားတာပါ။အလားတူကုလသမဂ္ဂအနေနဲ့လည်းမြန်မာနိုင်ငံကပြောင်းလဲဖြစ်ထွန်းမှုတွေနဲ့ကိုက်ညီတဲ့တုံ့ပြန်မှုတွေလိုအပ်ကြောင်းလည်းထောက်ပြထားပါတယ်ခင်ဗျာ။